မင်္ဂလာပါရှင်2024ခုနှစ်ဩဂုတ်လ19ရက်လွတ်လပ်တဲ့အာရှတန် RFA ရဲ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမဆန်းမောင်ပါရခိုင်ပြည်နယ်မောင်တော်မြို့မှာတိုက်ပွဲတွေပြင်းထန်နေတဲ့သတင်းပါဝင်တပိတ်ချင်းမြို့နယ်မှာတိုက်ပွဲဆက်လက်ပြင်းထန်နေတဲ့အကြောင်းတွေနောက်ပိုင်းမှာအပြည့်အစုံကြားရဖို့ရှိပါတယ်။အခုသတင်းလေးကိုတင်ပြပါမယ်ရှင်။ကချင်ပြည်နယ်မိုးမောင်းမြို့ကနောက်ဆုံးကြံစစ်ကောင်စီရဲ့ချင်းမြတ်တရင်ခမာယာ430ခုကိုကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ PDF ပူးပေါင်းတပ်တွေကဒီနေ့ညနေပိုင်းမှာအပြည့်အစုံတိုက်ခိုက်သိမ်းပိုက်လိုက်နိုင်ပြီဖြစ်တာကြောင့်မိုးမောင်းမြို့နယ်တစ်ခုလုံးကိုထိန်းချုပ်လိုက်နိုင်ပြီလို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘိုးမူကြီးနော်ဘူးက RFA ကိုပြောပါတယ်။ဒီနေ့နဲ့လေ3နိုင်ကျော်မှာအပိသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။မိုးမောင်မြို့ကနောက်ဆုံးလက်ချက်ဖြစ်တဲ့အဲ့ဒီတရင်ကိုဇူလိုင်24ရက်နေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတလနီးပါအကြာမှာသိမ်းပိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။မိုးမောင်အသိမ်းပိုက်ခံရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကဘာမှမပြောသေးပါဘူးရှင်။ရခိုင်ပြည်နယ်မောင်တော်မြို့ပေါ်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့အရခတက်တော် AA ကဩဂုတ်လ18ရက်နေ့မှာထုတ်ပြန်ပါတယ်။မောင်တော်မှာရှိတဲ့စစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ထားပြီးတမျိုးလုံးကိုအပိသက်သိမ်းပိုက်နိုင်ရေးဆက်လက်တိုက်ခိုက်နေတာလို့ဆိုပါရယ်စစ်ကောင်စီတပ်ဟာအထက်မြင့်အဆောက်အအုံတွေနေအိမ်တွေနဲ့စာသင်ကျောင်းတွေကိုစစ်စခန်းဖြစ်အသုံးပြုပြီးခုခံနေတယ်လို့လည်းအေအေကပြောပါရယ်စစ်ကောင်စီဘက်ကတော့ဘာမှပြောဆိုတာမရှိပါဘူးရှင်စကိုင်းတိုင်းတပင်းမြို့ကို PDF လက်ထဲကနေစစ်ကောင်စီတပ်ကပြန်သိမ်းပိုက်သွားတယ်လို့ဒေသခြေဆိုင်ကကွေးတပ်ဖွဲ့ဝင်တွေကပြောပါရယ်ဩဂုတ်လ18ရက်နေ့မနေ့အစောပိုင်းမှာတပင်းရင်ကို PDF တပ်တွေသိမ်းပိုက်လိုက်ပြီးနောက်စစ်ကောင်စီဘက်ကတပ်အင်အားတွေဖြင့်လေကြောင်းနဲ့ပါအကြင်ကြီးထိုးစစ်ဆင်ခဲ့တာကြောင့်စစ်ကောင်စီလက်ထက်မြို့ပြန်ပါသွားတာလို့တပင်းရင်အခြေစိုက်ဗိုလ်ကြီးအဖွဲ့ခေါင်းဆောင်ဗိုလ်ကြီးက RFA ကိုပြောပါရတယ်။တိုက်ပွဲတွေကြောင့်လူပေါင်း 2,000 ခန့်ဟာဘေးလွယာကိုထွက်ပြေးတင်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်ရှင်။မန္တလေးတိုင်းငဆုံမြို့နယ်ငမြန်ကြီးရွာကျေးစခန်းကိုပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေကဩဂုတ်လ19ရက်နေ့ဒီနေ့မနက်အစောပိုင်းမှာတိုက်ခိုက်သိမ်းယူခဲ့တယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။မြင်းကြံငဆုံကားလမ်းမပေါ်ကစစ်ကောင်စီတပ်နဲ့ရဲ120ခန့်တဆွဲထားတဲ့အဲ့ဒီရဲစခန်းကိုဒီနေ့မနက်9နာရီခန့်မှာတိုက်ခိုက်သိမ်းပိုက်ခဲ့တာလို့ကာကွယ်တပ်ဖွဲ့ဝင်တဦးက RFA ကိုပြောပါတယ်။စခန်းသိမ်းတိုက်ပွဲမှာလက်နက်ခဲရဲနဲ့စစ်တုပ်ပန်းဖန်စီရမိတာတွေလည်းရှိပြီးအသေးစိတ်ကိုမကြခင်ထုတ်ပြန်မယ်လို့သူကပြောပါတယ်ရှင်မန္တလေးတိုင်းမန္တလေးမြို့နယ်ရှမ်းပြည်နယ်တောင်ကြီးမြို့တို့မှာအကန့်အသတ်နဲ့ရောင်းချတဲ့73စီဝယ်ယူရရှိနိုင်ဖို့ညအိတ်တန်းစီရတာနဲ့တရက်ကြိုပြီးတန်းစီရတဲ့အခြေအနေထိကြုံတွေ့နေရတယ်လို့ဒေသခံတွေကဒီနေ့ပြောပါတယ်73စီအရောင်းဆိုင်တွေမှာတရက်တာအတွက်ရောင်းချတဲ့ပမာဏကုန်သွားခြင်းမှာနောက်တရက်မှာရောင်းချမဲ့73စီကိုရနိုင်ဖို့အရောင်းဆိုင်တွေရှိတရက်ကြိုပြီးတန်းစီနေရတာလို့တောင်ကြီးမြို့ခံတအူးက RFA ကိုပြောပါတယ်။ဩဂုတ်လဒုတိယပတ်ကစလို့နိုင်ငံတော်73စီပြက်လက်မှုတွေကြုံနေရပြီးလူတလောက်ဝယ်လို့မရတော့ဘဲအကန့်အသတ်နဲ့သာဝယ်နေရတာပါ။73စီပြက်လက်မှုဆိုးရလာပြီးနောက်ရန်ကုန်မြို့ကပုဂ္ဂိကကျောင်းတချို့လည်းဩဂုတ်လ15ရက်နေ့ကစလို့ပိတ်ထားရပါတယ်ရှင်။စောင်းစီတပိတ်တာကိုကြက်တောင်းခွဲထိမြင့်တက်လာနေတယ်လို့ရန်ကုန်မြို့ခံတွေက RFA ကိုပြောပါတယ်။စစ်ကောင်စီကစောင်းစီတပိတ်တာစီ6180ရှိတယ်လို့ထုတ်ပြန်ထားပေမဲ့တကယ်အပြင်မှာပေါက်စီးကနှစကျော်နေတာပါတပိတ်တာ1000ခွဲနဲ့ရဖို့တန်းအကြကြီးစီဝဲရတယ်လို့အိမ်ရှင်မတွေကပြောပါတယ်အာနာမသိန်းခင်ကစောင်းစီတပိတ်တာကို2200ကျပ်တာရှိခဲ့ပေမဲ့လက်ရှိအာနာသိန်း3နှစ်ကျော်ကာလမှာ5ဆကျော်မြင့်တက်နေတာပါသတင်းတွေကိုတင်ဆက်ပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်တပိတ်ချင်းမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်တပ်တွေတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီတပ်ဘက်ကလေကြောင်းနဲ့ပါအပြင်းထန်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွင်စစ်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးကြောင့်မြို့ရဲ့သုံးပုံတပုံပျက်စီးသွားပြီလို့ဆိုပါတယ်ဒီကြောင့်မထထက်အိမ်နာအောင်တင်ပြထားပါတယ်ရှင်
မန္တလေးတိုင်းတပိတ်ချင်းမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်တွေတိုက်ပွဲပြင်းထန်နေပြီးလေကြောင်းကနေလည်းနေစဉ်ပုံကျဲနေတယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးကြောင့် ခုနှစ်မိုင်၊ကိုးမိုင်၊ဝါဖြူတောင်၊တွင်းငယ်၊ချောင်းကြီးရွာပြင်တပိတ်ချင်းမြို့ပေါ်ကနေအိမ်တွေနဲ့အဆောက်အုံတွေပါပျက်စီးခဲ့တယ်လို့ဆိုပါရယ်။လုံခြုံရေးအရာမျိုးမဖော်လို့တဲ့တပိတ်ချင်းဒေသခံတယောက်ကဩဂုတ်လ18ရက်နေ့တရက်ထဲမှာပဲဝိုင်းတွဲထောက်ဖို့လေရင်နဲ့ဘုံအလုံးကြီး60ကျော်လာရောက်ပစ်ခတ်ခဲ့တယ်လို့ RFA ကပြောပါရယ်။
အာနေရပါနှစ်ခေါက်လုံးနဲ့မနေဘူးကောင်းတယ်ဝိုင်းတွဲလို့ဆိုမနေရလုံး60ကျော်လောက်ချတယ်ဆိုတော့ကျန်နေတဲ့အထိုက်တက်စကန်တွေကိုရဖို့တက်ဖို့တော့တိုက်နေကြရရှိတာပေါ့နော်အာလက်ရှိချိန်ဒီပေါ်တိုက်ပွဲတော့တော်တော်ပြင်းထန်နေကြတယ်နေကြောင်းတက်ခဲမှုတော့ဒီတစီစုံစုံနဲ့နေနေလည်းအများကြီးရှိတယ
်ဩဂုတ်လတရနေ့ကနေဒီနေ့အထိစစ်ကောင်စီတပ်ဘက်ကလေကြောင်းတိုက်ခိုက်မှုအကြိမ်တရာနီးပါးလုပ်ခဲ့တယ်လို့လည်းဆိုပါတယ်လေချောင်းနဲ့လက်နက်ကြီးကြောင့်တာသနိကအဆောက်အုံနဲ့နေအိမ်တချို့မိလောင်ခဲ့ပြီးတပိတ်ချင်းမြို့ရဲ့သုံးပုံတပုံခန့်ပြက်နေတယ်လို့မြို့ခံတချို့လည်းဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါရယ်လုံခြုံရေးအမြင့်မဖော်လို့တဲ့နောက်ထပ်တပိတ်ချင်းဒေသခံတယောက်ကလည်းဒီနေ့မနက်ပိုင်းကြောက်ကြီးနီးပညာတက်နာမှာတိုက်ပွဲဖြစ်နေတယ်လို့ RFA ကပြောပါရယ
်ဒီမနက်အိမ်နဲ့အဆက်တွေရတာတော့လင်းသားနေကြတာနဲ့ပြေးပုံးနေကြတော့တာပဲတဲ့မိုးလင်းမောချုပ်တိုက်ပွဲတံနေကြနေရတယ်လို့ပြောတယ်ဒီမနက်တော့ကြောက်ကြီးနှစ်ပညာတက်နာမှဖြစ်နေကြတယ်လို့ပြောတယ်ဖုန်းလိုင်းတွေကလည်းဟိုအဆက်အသွယ်မရတော့လေခတ်နေတော့ဒုက္ခရောက်နေက
ြလေချောင်းပြစ်ခတ်မှုကြောင့်ဒေသခံတချို့ထိခိုက်သေးဆုံးမှုရှိပေမဲ့ဆက်သွယ်ရေးအခက်အခဲကြောင့်အတိအကျမသိရသေးဘူးလို့ဆိုပါတယ်မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့မန္တလေး PDF ကတော့တပိတ်ချင်းမြို့နယ်ကခလာရ148အပါအဝင်ကြောက်ဖြူလိတ်ကျကွင်း30လက်ပံပြန့်ဖို့ကုံဝတ်တည်နဲ့ဖက်ရှည်ရွာကတက်စခန်းတွေကိုသိမ်းယူနိုင်ခဲ့တယ်လို့ဩဂုတ်လ10ရက်နေ့မှာသတင်းထုတ်ပြန်ထားပါရယ်။တပိတ်ချင်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်နဲ့နှိစက်သူတယောက်ကလည်းမြို့ရဲ့နေရာတော်တော်များများကိုကာကွယ်ရေးတပ်တွေထိန်းချုပ်ထားနိုင်ပြီလို့ RFA ကပြောပါရယ်
။တပိတ်ချင်းမြို့မှာကျွန်တော်တို့ဘွဲ့လေးစီးဝင်နေနော်တချို့နေရာတွေတော့နေရာမနှံ့သေးဘူးပေါ့ကျွန်တော်တို့ငယ်ငယ်စိုးမိုးနေပြီနော်ညာတော့ကြီးတော့ကျွန်တော်တို့အဲ့လိုစိုးလို့တော့မရသေးဘူးပေါ့ရောရဲစခန်းနဲ့တချို့တို့ကဘန်ကားနေရာတွေမှာရှင်းလင်းရေးလုပ်ပြီးတယ်။ဘလို့ဆိုတော့အတီးပြုတ်ပြီးတော့မပြောနိုင်သေးဘူး
။ကျန်နေတဲ့မြို့ဦးတောင်တက်စခန်း9မိုင်အခြေဆိုင်အမှတ်1စစ်အခြေခံလေ့ကျင့်ရေးတပ်တွင်းငယ်အခြေဆိုင်တမ်းမြင့်လေ့ကျင့်ရေးကျောင်းနဲ့ကြောက်ကြီးနီးပညာတပ်နာမှာဒီနေ့အထိတိုက်ပွဲဆက်ဖြစ်နေတယ်လို့ဆိုပါရယ်။တိုက်ပွဲကြောင့်တပိတ်ချင်းဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရပေမဲ့ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်အသေးစိတ်အခြေအနေကို RFA အနေနဲ့တိကျအတိမပြုနိုင်သေးပါဘူး။တပိတ်ချင်းခရိုင်တွေကတပိတ်ချင်းမျိုးကလွယ်ပြီးတကောင်ဆင်ကူးနဲ့မိုးကုတ်မျိုးတွေကိုတအန်းတက် DNLA နဲ့ကာကွယ်ရေးတပ်တွေသိမ်းပိုက်ထားပါရရှင
်။စစ်ကောင်စီကရက်ွက်ကြေးရွာအဆင့်ထိလက်နက်တပ်ဆင်တာတွေလုဆောင်မဲ့ပြည်သူလုံခြုံရေးနဲ့အကြမ်းဖက်နှိမ်နင်းရေးဗဟိုကြီးချက်ကုကဲမှုအဖွဲ့ကိုဩဂုတ်လ16ရက်နေ့ကဖွဲ့စည်းလိုက်ပါတယ်။ဒီကြောင့် RFA သတင်းထောက်မယ့်ရမျိုးသူတင်ပြထားပါတယ်ရှင်
။နိုင်ငံတော်ဝန်မှာမြို့သိမ်းတိုက်ပွဲတွေကြဲကြဲပြန့်ပြန့်ပေါ်ပေါက်လာပြီးတဲ့နောက်စစ်ကောင်စီကပြည်သူလုံခြုံရေးနဲ့အကြမ်းဖက်နှိမ်နင်းရေးဗဟိုကြီးချက်ကုကဲမှုအဖွဲ့ကိုဩဂုတ်လ16ရက်ကဖွဲ့စည်းလိုက်တယ်လို့နေပြည်တော်စစ်ရေးသတင်းရင်းမြစ်တွေက RFA ကိုဒီကနေ့အတည်ပြုပါတယ်။ဒီအဖွဲ့မှာစစ်ကောင်စီရဲ့ကာကွယ်ရေးနဲ့ပြည်ထရေးဝန်ကြီးဌာနတွေကအကြီးအကဲအရာရှိတွေနဲ့မြန်မာနိုင်ငံစစ်မှုထောင်အဖွဲ့မိသက်ဦးစီးဌာနတွေကယာရုကြီးပိုင်းတွေလည်းပါဝင်ပါတယ်။အဖွဲ့ရဲ့လုပ်ငန်းတာဝန်တွေထဲမှာတော့နေပြည်တော်အပါအဝင်တိုင်းပြည်နယ်ခရိုင်နဲ့မြို့နယ်အဆင့်ကြီးကျက်ကုကဲရေးအဖွဲ့တွေအဆင့်ဆင့်ဖွဲ့စည်းပြီးတော့ရက်ကွက်ကြေးရွာအဆင့်ပြည်သူလုံခြုံရေးနဲ့အကြမ်းဖက်နှိမ်နင်းရေးအဖွဲ့တွေဖွဲ့စည်းလက်နက်တွေတက်စင်တာတွေကိုကုတ်ကဲဖို့စတဲ့အချက်တွေအပါအဝင်အချက်73ချက်ပါရှိပါတယ်။ဒီအဖွဲ့နဲ့ပတ်သက်လို့မင်းမြန်နိုင်ဖို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဆောင်မင်းထွန်းကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူး။ဒါကြောင့်စစ်တပ်အရာရှိဟောင်းတယောက်ကိုဆက်လက်မင်းမြန်ရမှာတော့ရက်ကွက်ကြေးရွာတွေလုံခြုံရေးအတွက်အခုလိုဖွဲ့စည်းလိုက်တာလို့ RFA ကပြောပါတယ
်။ဒီလိုမှဒီမှဖြစ်လို့ဒီရက်ကွက်ကြေးရွာမလုံခြုံမှုလူတက်မှုတွေဖြစ်နေလို့ဖြစ်ပါလိမ့်မယ်။အဲ့လိုလူတမ်းမှုရမရှိဘူးရက်ွက်ကြီးကလုံခြုံမှုရှိပါတယ်သူကမဆိုသူကစစ်စီရေးကဒီအောင်မြင်စွာဆောင်ရွက်နေမှာဖြစ်ပါတယ်ဒါကိုယူရပြီးတော့အခုမှပြီးသွားပြီဆိုတော့ဒီအဖွဲ့ကိုဖွဲ့တယ်အဲ့လိုကျွန်တော်နေတော့အဲ့လိုယူဆပါတယ
်စစ်ကောင်စီရဲ့အမိတ်ကြီးညာစာအရာဒီအဖွဲ့ဟာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ကပ်ညီတဲ့လက်နက်နဲ့စစ်ပစ္စည်းတွေတက်ဆင်ပေးရေးစားနပ်ရိက္ခာထောက်ပံ့ရေးတိုက်ပွဲဝင်နိုင်ရေးအတွက်လက်ကျင့်ပေးတာတွေကိုပါစီမံဖို့တာဝန်ယူရမှာဖြစ်ပါတယ်ဒါပေမဲ့ဘလို့လူတွေကိုလက်နက်တက်စင်လေ့ကျင့်ပေးမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြထားတာမရှိပါဘူးစစ်ကောင်စီရဲ့အင်အားဟာဘက်ပေါင်းစုံကယိုယွင်းလာပြီးဖြစ်လို့စစ်ကောင်စီကနီလန်းသိရှာတာဖြစ်နိုင်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီး ဌာနဒုတိယအတွင်းဝင်ဥမမောင်ဆွေက RFA ကိုပြောပါတယ်
အဲ့တော့အဲ့လိုဖွဲ့စည်းရတဲ့အကြောင်းရင်းကလည်းများစွာရှိပါတယ်အဓိကအကြောင်းရင်းကတော့နေရာဆုံးဘက်ပေါင်းဆုံးမှာယိုယွင်းပြည့်စည်နေတဲ့အတွက်ကြောင့်ဒါဖွဲ့စည်းလိုက်တာပါဆိုတော့အခုအသစ်ဖွဲ့စည်းလိုက်မဲ့အဖွဲ့တွေမှာလည်းဒါတိုင်းပြည်နဲ့ခရိုင်မြို့နယ်ရပ်ကွက်အဆင့်တွေကိုပါတက်ဆိုင်ပေးမယ်လို့ပါထားပေးမယ်လေတကယ်တမ်းကျတော့တက်ဆိုင်ပေးနိုင်မှုဟိုကဟိုရှိမှာမဟုတ်ဘူးရှိတယ်ဆိုရင်လည်းအဲ့ဒီတက်ဆိုင်ပေးတဲ့ပစ္စည်းတွေကဒါသူတို့အတွက်လက်နက်ခရိုင်မြို့ကြောက်တွေကသူတို့အတွက်ပြောင်းမြန်အကျိုးရလတ်ကိုပဲရလိမ့်မယ်
စစ်ကောင်စီကရက်ွက်ကြေးရွာအဆင့်အထိလက်နက်တပ်ဆင်နာတွေလုပ်လိုက်ရင်အကြမ်းဖက်တိုက်ခိုက်မှုတွေဟာအရင်ကထက်ပိုများလာနိုင်တယ်လို့ထောက်ပြပါဗျ
။ဘာပဲဖြစ်ဖြစ်အဲ့လိုလက်နက်တပ်ဆင်မှုများလာတာနဲ့မြို့ပြမှာကျွန်တော်အကြမ်းဖက်မှုတွေနဲ့လူ့ဖွဲ့စည်းမတည်ငြိမ်မှုတွေပုံမှုပြီးတော့ညပြလာပြရှုပ်ထွေးလာပြရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
စစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဌာနအကြမ်းဖက်မှုတိုက်ဖျက်ရေးနှီးဥပဒေတရက်ကို2023ခုနှစ်မတ်လ1ရက်နေ့ကအတည်ပြုပြဋ္ဌာန်းခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတိုက်ဖျက်ရေးဖို့အဖွဲ့အနေနဲ့ဥပဒေအရအကောင့်ထည့်ဖို့ရမှာလုပ်ငန်းကော်မတီ9ခုနဲ့လုပ်ငန်းအဖွဲ့6ခုအထိဖွဲ့စည်းရမယ်လို့ဖော်ပြထားပါတယ်ရှင
်။မြန်မာပြည်တွင်းမှာစစ်ရေးအရှိန်မြင့်တက်လာပြီးနောက်ဆက်တွဲရိုက်ခတ်မှုတွေကြောင့်မြန်မာပြည်မှာရင်းနှီးမြှုပ်နှံတဲ့နိုင်ငံခြားကုမ္ပဏီတွေလုပ်ငန်းလည်ပတ်မှုရပ်ဆိုင်းတာနဲ့ရုပ်သိမ်းတာတွေရှိလာပါတယ်ဒီအကြောင်းမတ်သစင်လိုက်တင်ပြထားပါတယ်ရှင
်မြန်မာပြည်တွင်းလက်ရှိဖြစ်ပေါ်နေတဲ့ပြည်တွင်းပဋိပက္ခနဲ့နောက်ဆက်တွဲအကျိုးဆက်တွေကြောင့်နိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေဆက်လက်ရပ်တည်ဖို့ခက်ခဲလာတယ်လို့စီးပွားရေးအတိုင်းဝိုင်းနဲ့လေ့လာသူတွေကပြောကြပါတယ်ဩဂုတ်လ12ရက်နေ့ကစင်ကာပူခြေဆိုင် Samcorp Industry ကုမ္ပဏီပိုင်တဲ့မန္တလေးတိုင်းမြင်းချံမြို့ကဓာတ်ငွေ3လျက်စစ်ဓာတ်ပိတ်ဆက်ရုံကိုယာယီပိတ်ထားမယ်လို့ကုမ္ပဏီကကြေညာခဲ့ပါတယ်မေလ28ရက်နေ့ကလည်းရန်ကုန်ကတလိပ်ဆန်အစာနဲ့ကြက်သားပေါက်ထုတ်လုပ်ရောင်းချတဲ့လုပ်ငန်းကိုယာယီရပ်ဆိုင်မယ်လို့တောင်ကိုရီးယားအခြေဆိုင် CJ Feed မြန်မာကုမ္ပဏီကကြေညာခဲ့ပါတယ်။လုံခြုံရေးအရာအမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တစ်ယောက်ကတော့စစ်ကောင်စီဗဟိုဘဏ်ကဒေါ်လာဈေးကိုထိန်းချုပ်ထားတာကြောင့်ပြည်ပကလာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေဆက်လက်ရပ်တည်ဖို့ခက်ခဲလာတာလို့ပြောပါတယ်။
ဒီဘရည်တည်မှုတွေကကြတော့ဘယ်လိုဖြစ်လဲဆိုတော့ဒေါ်လာငွေစင်းတော့မငိမ့်တာပေါ့နော်ငွေကြေးဖောက်မှုကြောင့်မငိမ့်ဘူးမငိမ့်တဲ့ဟာကရည်တည်လို့ရတယ်ဒါပေမဲ့ဒီဘိုးဘန်းနေပြီးတော့ကင်ထားလိုက်တဲ့အတွက်တရားဝင်အိုဘန်းနေ2100ကိုပို့ဆုပ်ကင်ထားတဲ့အတွက်ကြောင့်မလို့ပြပရည်တည်မှုတွေကမတွေ့တာအဲငွေကြေးဖောက်ပွားလာလို့မတွေ့တာမဟုတ်
ဘူးစစ်ကောင်စီနဲ့ဒေါ်လာရင်းအင်အားစုတွေကြားတင်းမာမှုတွေရောကြလာမဲ့လက္ခဏာမရှိတာကြောင့်အမေရိကန်ဒေါ်လာ9ဘီလီယံတန်ဖိုးရှိတဲ့ထိုင်းလုပ်ငန်းတွေမြန်မာနိုင်ငံကနေပြန်ရုပ်သိမ်းခဲ့တယ်လို့ထိုင်းနိုင်ငံအခြေဆိုင် The Time ကသတင်းစာကပြီးခဲ့တဲ့ဇူလိုင်လမှာဖော်ပြခဲ့ပါတယ်။မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေးအဖွဲ့ ISP မြန်မာကအဖွဲ့ဝင်ဦးအောင်သူငင်းကတော့မြန်မာနိုင်ငံလက်ရှိအခြေအနေဟာစီးပွားရေးလုပ်ငန်းတွေလှုပ်တာကင်တာတဲ့အခင်းကျင်းမျိုးမရှိဘူးလို့ပြောပါတယ်
။စီးပွားရေးလုပ်ငန်းတွေလှုပ်တာကင်တာအဲ့လိုအခင်းကျင်းမျိုးမရှိဘူးလို့ထင်တယ်ဗျ။ဆိုတော့အဓိကချက်ကတော့မြန်မာနိုင်ငံကအခုလက်ရှိအချိန်ဒီမှာနိုင်ငံရေးရင်းနှီးမြှုပ်နှံမှုလုပ်ထားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဟို political risk ပေါ့ဗျာနိုင်ငံရေးအစွန်းစားတဲ့အန္တရာယ်ရှိပါတယ်နောက်တစ်ခုကအဓိကကြတာကနောက်ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့ဒီအစိုးရရဲ့ policy ပေါ့ဗျာဆိုတာဒါတွေနဲ့ပတ်သက်လို့ဘယ်သူ့ကိုထိတွေ့ရမလဲဘယ်သူ့ကိုဆက်ဆံရမလဲဆိုတာကျွန်တော်တကယ်ရှင်းမနေဘူးလို့ထင်တယ်ဗျာ
စစ်ကောင်စီရဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနကလုံးကြုံရေးအရာအမည်မဖော်လိုတဲ့အကြီးတန်းအရာရှိတယောက်ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအသည့်မရှိသလောက်ဖြစ်နေပြီးရှိနေတဲ့ကုမ္ပဏီတွေလည်းလက်လွှဲပြောင်းတာတွေရှိလာနိုင်တယ်လို့ RFA ကိုပြောပါတယ်။လုံးကြုံရေးအကြီးတန်းအရာရှိအတန်ကိုတော့အစားထိုးဖတ်ထားပါရရှင်
။ရင်းနှီးမြှုပ်နှံမှုအခြေအနေမှာတော့အခုအသည့်အနေနဲ့ပြောရရင်ရင်းနှီးမြှုပ်နှံမှုကလုံးမမဟုတ်ဘူး။အခုအခြေအနေနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကမရှိသလောက်ဖြစ်နေတယ်။အရင်ကရှိပေးသားကိစ္စတွေတခုကလုပ်ငန်းတွေလွှဲပြောင်းလာလိမ့်မယ်ဘလို့ကြိုတင်ခံမနိုင်လဲအခြေအနေပေါ်မှာမူတည်တာပေါ့
2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်အနောက်နိုင်ငံအများစုကကုမ္ပဏီတွေမြန်မာနိုင်ငံကနေထွက်ခွာခဲ့ကြပါတယ်မြန်မာနိုင်ငံမှာပုံမှန်ရင်းနှီးမြှုပ်နှံမှုလုပ်နေတဲ့နိုင်ငံပေါင်း52နိုင်ငံရှိပြီးအဲ့ဒီထဲက39နိုင်ငံဟာရင်းနှီးမြှုပ်နှံမှုမရှိတော့ဘူးလို့ ISB မြန်မာရဲ့2022ခုနှစ်နှစ်ကုန်ပိုင်းထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
ဒီလောက်နဲ့ပဲ RFA ရဲ့ညပိုင်းစီစဉ်တွေကိုရနာပြစေကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင်